ုံစံအမျိုးမျိုးနဲ့ရှိနေတဲ့အကျန်းဖက်အစွန်းရဝါရမှန်သမျှကိုညီညွတ်ရုံနဲ့အတူတကွတက်ဖြတ်ကြဖို့ဒေတာရင်းခေါင်းဆောင်တွေအပါအဝင်ရုရှားတရုတ်တောင်အာဖရိကနဲ့ဘရာဇီးနိုင်ငံခေါင်းဆောင်တွေကိုဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်အိန္ဒိယနိုင်ငံမှာမနေ့ကတနင်္ဂနွေနေ့မှာစတင်ကျင်းပနေတဲ့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်နိုင်ငံအုပ်စုတွေရဲ့ထိပ်တီးခေါင်းဆောင်များအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်နေတာဖြစ်ပါတယ်ကဲမိုင်ကြီးနိုင်ရေးအပြည့်စုံကိုပြောပြပေးပါဦးခင်ဗျာ
အိန္ဒိယနိုင်ငံဂိုဝါမြို့မှာမနေ့ကစတင်ကျင်းပတဲ့ကမ္ဘာစီးပွားရေးပူးပေါင်းဆောင်ရွက်ရေးနိုင်ငံအုပ်စုတွေရဲ့ထိပ်တီးအစည်းအဝေးမှာနိုင်ငံတကာအတွက်အဓိကပြဿနာဖြစ်နေတဲ့အစွန်းရောက်အကျန်းဖက်အဖွဲ့အစည်းတွေတိုက်ဖျက်ရေးကိစ္စအဓိကအချက်တစ်ခုဖြစ်ထည့်သွင်းဆွေးနွေးခဲ့ပါတယ်အကျန်းဖက်ဝါဒဟာပါကစ္စတန်နိုင်ငံကလက်သက်မွေးထားတဲ့အိမ်မွေးခြံပေါက်ဖြစ်လာခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအစည်းအဝေးအဖွင့်မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားသွားပါတယ
် In South Asia and BIMSTEC all nation states bearing one are motivated
နိုင်ငံတကာနိုင်ငံကလွဲလို့တောင်အာရှဒေသအပါအဝင် BIMSTEC နဲ့နိုင်ငံအားလုံးဟာသူတို့ပြည်သူတွေအတွက်ညီညာရေးဖွံ့ဖြိုးရေးနဲ့စီးပွားရေးရချမ်းသာကြွယ်ဝရေးလမ်းကြောင်းကိုဦးတည်ပြီးတော့လှုပ်ဆောင်နေကြပါတယ်ကံကောင်းစွာပဲအကျန်းဖက်ဝါဒအမှောင်တုရှိနေတဲ့အိန္ဒိယနဲ့အိန္ဒိချင်းဖြစ်နေတဲ့နိုင်ငံမှာအကျန်းဖက်ဝါဒဟာအဲ့ဒီနိုင်ငံရဲ့လက်သက်မွေးထားတဲ့ကလေးငယ်တဦးလို့ဖြစ်လာခဲ့ပါတယ်
။ဒါ့အပြင်ပါကစ္စတန်နိုင်ငံဟာအစွန်းရောက်အကျန်းဖက်တဲ့နိုင်ငံဖြစ်တယ်လို့အကျန်းဖက်သမားတွေကိုအားပေးနေတဲ့နိုင်ငံဖြစ်တယ်လို့မစ္စတာမိုဒီကအစည်းအဝေးမှာဆွဆွဲပြောဆိုသွားပါတယ်။မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံတကာအတိုင်းဝိုင်းနဲ့အတူအစွန်းရောက်အကျန်းဖက်မှုကိုတိုက်ဖြတ်သွားမှာဖြစ်တယ်လို့အစည်းအဝေးကိုတက်ရောက်နေတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်ပုံစံမျိုးစုံတရုတ်သဏ္ဍာန်မျိုးစုံရှိနေတဲ့အကျန်းဖက်တဲ့အစွန်းရောက်ဝါဒကိုညီညွတ်ညွတ်ညွတ်ဝိုင်းဝန်းတိုက်ဖြတ်ဖို့အစည်းအဝေးတက်ရောက်လာတဲ့နိုင်ငံတကာထိပ်သီးခေါင်းဆောင်တွေကိုတောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ
် We must be united in standing together against all forms
ဘာသာရေးယဉ်ကျေးမှုနဲ့လူမှုရေးဆိုင်ရာသဘောထားတည်ထိုင်မှုတွေနဲ့ဆက်နွယ်နေတဲ့ပုံစံမျိုးစုံတရုတ်တကံမျိုးစုံရှိနေတဲ့အကျန်းဖက်အစွမ်းအဝါဒကိုဆန့်ကျင်တိုက်ဖြတ်ဖို့ကျမတို့အားလုံးတညစ်တညွတ်ထဲရပ်တည်ကြရမှာဖြစ်ပါတယ်ဒီနေရာမှာတစ်ဆက်တည်းပြောချင်တာကမကြာသေးခင်ကပဲဥရီမြို့မှာဖြစ်ခဲ့တဲ့အကျန်းဖက်တိုက်ခိုက်မှုအတွက်အိန္ဒိယပြည်သူတွေနဲ့အတူထတ်တူထက်မြောက်ကိုချင်းစာနာမိပါတယ်လို့ကျွန်မပြောကြားလိုပါတယ
်မြန်မာနိုင်ငံမှာအစွန်းရောက်အကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုကာကွယ်နိုင်ဖို့အိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးဟာအရေးပါကြောင်းဒေါ်အောင်ဆန်းစုကြည်ကထုတ်ဖော်ပြောဆိုလိုက်တာဖြစ်တယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့တဲ့မြန်မာအရေးလေ့လာသုံးသပ်နေသူဒေါက်တာတင့်ဆွေကပြောပါတယ
်ဒီအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဒီကိုကထောက်ပြတယ်လို့ပေါ့လေဒီဒေတာရောအကျန်းဖက်မှုအာပါကစ္စတန်ကအခြေခံနေဆိုတော့အချက်ကတော့သူတို့တပ်တွေတက္ကရာထောက်ထားနေတယ်လေရှိပါတယ်အထူးသဖြင့်တော့ဒါလီဘန်ပေါ့ဒီမာဘီဟူကိုတိုက်ခိုက်တဲ့လူတွေကလည်းဒီပါကစ္စတန်ကိုသွားပြီးတော့ဟောအနည်းဆုံး6လလောက်စစ်နေတက်တယ်ဆိုတော့ဟိုသတင်းထုတ်ပြန်ထားတာဆိုတော့ဒေါ်အောင်ဆန်းစုကြည်ကလည်းဒီကိစ္စမှာအိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးကိုပုံမှန်နိုင်ငံအကျိုးစီးပွားအတွက်ပြောဆိုတာလို့ဟိုကျွန်တော်မြင်ပါတယ်
ဒီစည်းဝေးမတိုင်ခင်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်နယ်စပ်လုံခြုံရေးစခန်းတချို့ကိုအကောင်မူမူဂျာဟစ်ဒင်အကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်၉ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အကောင်မူမူဂျာဟစ်ဒင်အဖွဲ့မှာအကြမ်းဖက်သမားအင်အား၄၀၀ခန့်ရှိနေပြီးခေါင်းဆောင် Harvard to Heart ဟာပါကစ္စတန်နိုင်ငံသွားပြီးအကြမ်းဖက်တိုက်ခိုက်ရေးတင်တဲ့၆လတက်ခဲ့သူဖြစ်တယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပါတယ်။အခုအိန္ဒိယနိုင်ငံမှာကျင်းပနေတဲ့အစည်းအဝေးကိုစီးပွားရေးအလျင်မြန်တိုးတက်နေတဲ့အုပ်စုလို့အမည်ပေးထားတဲ့ဘရာဇီး၊ရုရှား၊တရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့ BRICS အဖွဲ့နဲ့မြန်မာနိုင်ငံပါဝင်တဲ့ BIMSTEC လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်းကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေပထမဆုံးအကြိမ်ပူးတွဲပြုလုပ်တာဖြစ်ပါတယ်ထိပ်သီးစည်းဝေးကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအစည်းအဝေးပြင်ပနိုင်ငံအလိုက်တည်ထက်တွေ့ဆုံမှုတွေရှိနေပြီးမနေ့ကတရုတ်သမ္မတရှီကျင်းပင်၊သီရိလင်္ကာသမ္မတမိုက်ထရီပါလာ၊သီရိတေနာတို့နဲ့တခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။ထိပ်သီးစည်းဝေးပြီးမှာတော့ညူဒေလီမြို့တော်ကိုသွားရောက်ပြီးအိန္ဒိယဝန်ကြီးချုပ်မူဒီနဲ့တနိုင်ငံအချို့တူကိစ္စရပ်တွေကိုတခြားတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်ဟာအောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိ၄ရက်ကြာမြင့်မှာဖြစ်ပါရဲ့ရှင်။